ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလာပြီးတော့စေကူတာမှုခံယူနေတဲ့ Lion Battalion အဖွဲ့ကဒုစစ်ကြောင်းမှုကိုတီဟအပါဝင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်၃ဦးဟာထိုင်းနိုင်ငံနယ်စပ်မဲဆောက်မြို့မှာအဖမ်းဆီးခံရပြီးတော့၃ရက်အကြာမှာတော့ထိုင်းအာဏာပိုင်တွေဘက်ကကရင်နယ်ကြားစောင့်တပ် BGF တွေရှိတဲ့လှေဂိတ်ကိုပြန်ပြီးတော့လွှဲပြောင်းပေးခဲ့ပါတယ်။တောင်ရင်မြစ်ထဲမှာသူတို့ကိုလှေနဲ့တဲဆောင်သွားတဲ့အချိန်မှာလှေပေါ်ကနေခုန်ချဖို့လုပ်တဲ့အတွက်နယ်ကြားစောင့်တပ်ကပြစ်ခတ်ပြီးတော့ဖမ်းဆီးသွားတယ်လို့သိရပါတယ်။ဒီကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလာရောက်စေကူတာနေတဲ့ကော့ကရိတ်မျိုးဘက်ကလာတဲ့ Lion Battalion Commando အဖွဲ့ကဒုစစ်ကြောင်းမှုကိုတီဟအပါဝင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်၃ဦးဟာမဲဆောက်မြို့မှာ AB လ၁ရက်နေ့ကဖမ်းဆီးခံခဲ့ရတာပါ။သူတို့တွေကိုလူဝင်မှုကြီးကြပ်ရေးအချုပ်မှာထိန်းသိမ်းထားပြီးတဲ့နောက်နယ်စပ်ကကရင်နယ်ကြားဆောင်ဂိတ်ကိုထိုင်းဘက်ကပို့ဆောင်ခဲ့တယ်ဆိုပြီး Lion Battalion Commando အဖွဲ့ကတာဝန်ရှိသူတို့ကအခုလိုပြောပြပါဗျ။
သူတို့ကဒီမှာတရားရလို့ဒီမဲဆောက်မှာဆေးလာကူတာဆေးလာကူရင်းနဲ့ဒီလမ်းမှပြီးတော့အဲ့ဒီသူဖိစိကေးကိုရောက်သွားတာပေါ့သူရောက်သွားတော့အဲ့ဒီဖိစိကေးမှာပတ်နေတာသူတို့ကကျွန်တော်တို့ပုဂ္ဂိုလ်ဘက်ကနေလာတာပုဂ္ဂိုလ်ကနေလာပြီးတော့ဒီမဲဆောက်မှာဆေးလာကူတာတရားဧပြီလ၁ရက်နေ့မှာပတ်နေရတယ်ဧပြီလဟို၄ရက်နေ့မှာသွားတော်တာပေါ့၄ရက်နေ့မနက်မှာသွားတော်တာပေါ့အဲဒီထိုင်းဘက်ကတော့ထထိုင်းလေးလို့ခေါ်တယ်။ဒီမှာဘက်ကတော့အင်ဂျင်နိုင်ဂိတ်အဲဒါအဲ့ဒါတိဘိနာမှာရှိပြီးတော့အဲကျောင်းသားအဲ၄ရက်နေမနက်မှာအဲဒီထထိုင်းဂိတ်မှာသွားတော့လဲကျွန်တော်တို့ဒီဘက်ချမ်းလို့သူမဲကူမကြတာပေါ့မဲကူထိုင်းနိုင်ငံရဲ့ဒီမဲတောက်မဲကူပေါ့အဲဒီဘက်မှာသွားတော့
သူတို့ဟာမြန်မာပြည်ဘက်ကိုပြန်သွားလို့မရတဲ့သူတွေဖြစ်ပြီးစစ်ကောင်စီဘက်ကိုရောက်ရင်အသက်အန္တရာယ်စိုးရိမ်ရတာကြောင့်မြန်မာဘက်ကိုလွှဲပြောင်းချိန်မှာလှေပေါ်ကနေခုန်ချဖို့ကြိုးစားခဲ့ကြတယ်လို့ဆိုပါတယ်သူတို့ကိုတော့ကရင်နယ်ကြားဆောင်တပ်ကတနက်နဲ့ပြစ်ခတ်ဖမ်းဆီးတာတွေလုပ်ခဲ့တယ်လို့လည်းပြောပြပါတယ်
။သူတို့ဖြစ်သွားသူတို့ကအဲ့ရနယ်လှေရနယ်ကိုသူကူရတာကိုလှေပေါ်တက်လို့လှေပေါ်ကနေကူတော့ဒီထိုင်းမြန်မာကြားနယ်လှေကူတဲ့ချိန်မှာသူလှေပေါ်ကနေခုန်ဆင်းတယ်။ခုန်ဆင်းတော့ BGF ကတနက်နဲ့ပြစ်ဖမ်းတယ်။ BGF ကတနက်နဲ့ပြစ်ဖမ်းတယ်။အဲတနက်နဲ့ပြစ်ဖမ်းတော့သူတို့တွေအဲ့မှာကိုတီဟာကဟိုရင်တော့မှတရားရတယ်တနက်တရားရတယ်။ဆော့ဖြူလေးကပေါင်မှာတနက်တရားရတယ်။အဲ့မြောက်ရတယ်ဒီတော့အလုံးဒီကြေးကပြန်ဖမ်းသွားတယ်
။ဖမ်းဆီးခံရသူ၃ဦးကိုတော့နေကြားဆောင်တက်ကဗိုလ်မှူးနိုင်မောင်စော်ကစစ်ကောင်စီကိုလွှဲပြောင်းပေးလိုက်တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်ကပြောပါတယ်။နောက်ဆုံးသတင်းအရကတော့သူတို့တွေကဒုစစ်ကြောင်းမှုကိုတိဟတေဆုံးသွားတယ်ဆိုပြီးသတင်းတွေထွက်နေပြီမဲ့တီးကြအတီးပြုလို့တော့မရသေးပါဘူး။ AB လ6ရက်နေ့ဒီကနေ့မနက်ပိုင်းမှာတော့သူတို့တွေကတဦးကဆက်တွယ်လာပြီးအသက်သေဆုံးတဲ့သူမရှိဘူးလို့ပြောဆိုတာတွေရှိခဲ့တယ်လို့လည်း Lion Battalion Commando အဖွဲ့ကတာဝန်ရှိသူကပြောပြပါဗျ။
သူတို့အဲဒီစကားသားလက်ထဲမှာမရှိသေးဘူး။အဲ့ဒါပဲ call လို့ကျွန်တော်ပြီးတယ်။အဲ့ဒီတရားနဲ့ဆက်တယ်ရတာ။ဖြစ်ရှိနေရအောင်ပါ
။ဖက်စီခံရသူတွေကိုစကားစကားဖုံးဆက်တွယ်ခိုင်းပြီးပြောခိုင်းတာဖြစ်လို့သူတို့သုံးဦးဟာဘာတွေဖြစ်နေတယ်လဲဆိုတာကိုတော့အတိအကျမသိနိုင်ပါဘူးသူတို့တွေဟာဒဏ်ရာတွေရထားသူတွေဖြစ်ပြီးတကယ်ပဲတဦးကတေဆုံးသွားသလားဘလောက်ဒဏ်ရာပြင်းတယ်လဲဆိုတာလည်းမသိနိုင်သေးပါဘူးအသက်38နှစ်အရွယ် Lion Battalion ဒုစစ်ကြောင်းမှုကိုတီဟာအသက်32နှစ်အရွယ်ပြန်ကြားရေးတာဝန်ခံကိုထက်နေဝင်အသက်26နှစ်အရွယ်တပ်ဖွဲ့ဝင်စောဖြိုးလေးတို့ဖြစ်ပြီးသူတို့တွေဟာစစ်တပ်အာဏာသိမ်းပြီးချိန်ကစလို့မြန်မာစစ်တပ်ကိုလက်နက်ဆွဲကင်တော်လှန်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေဖြစ်ကြပါရဲ့ရှင်။